မင်္ဂလာပါခင်ဗျာဒီဒီမှာမှတ်တာစကားများအစီအစဉ်မှာ NLD ပါတီဥပဒေအကြံပေးရှင်းနေဦးကိုနီလေးစိတ်မှာလှုပ်ဖြန်တက်ဖြတ်ခံရတာနဲ့ပတ်သက်လို့ပြောဆိုကြရတဲ့စကားတွေကစိတ်ဝင်စားစရာပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်ကောက်နှုတ်တင်ပြချင်ပါတယ်ရှင်းနေဦးကိုနီတက်ဖြတ်ခံမှုနဲ့ပတ်သက်လို့ဥကိုနီဟာအစ္စလမ်ဘာသာဝင်နိုင်ငံရေးသမားတူဖြစ်လို့2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံတော်အတိုင်းမကံဥပဒေပေါ်ထွက်လာရေးတမရောကစစ်တမ်းရပြန်ရေးစတဲ့ကိစ္စတွေမှာဥဆောင်ဟောပြောသူတူဖြစ်လို့လှုပ်ကြံခံရတာဖြစ်တယ်လို့ပြောဆိုကြတာရှိပါတယ်။ဥကိုနီလှုပ်ကြံခံရတာဟာဒုစရိုက်မှုအကြိမ်ကြိမ်ကျူးလွန်ခဲ့သူတူရဲ့လက်ချက်ကြောင့်ဖြစ်ပြီးနိုင်ငံတော်လူငင်းချမ်းသာ권ပေးရမှာဂရုစိုက်ရမယ့်အချက်ဖြစ်ကြောင်းပြောဆိုတာရှိသလိုဒါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုမလိုလားသူတွေရဲ့လက်ချက်လို့ပြောရတာရှိပါတယ်။လေစိတ်လှုပ်ကြံမှုဟာဥကိုနီတယောက်တည်းကဘာမှမဟုတ်ဖက်နဲ့နိုင်ငံတော်ကချင်းချောက်တဲ့လုပ်ရဖြစ်တယ်လို့အရင်ပြည်တော်စုလွှတ်တော်နာယကဟောင်းတဲ့ချန်ခိုင်ဖွံ့ဖြိုးရေးပါတီကလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥခေအောင်မြင့်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ2ရက်နေ့ကလွှတ်တော်အပီသတင်းတောက်တွေနဲ့တွေ့ရမှာအခုလိုပြောကြိုက်တာဖြစ်ပါတယ
်သူကဘယ်လိုမီးရှို့မလဲပေါ့ဘာသာရေးမီးရှို့မှာလဲမျိုးရေးမီးရှို့မှာလဲတော့ဘောနော်ဘာကြောင့်မှန်းမှန်းမသိဘဲနဲ့အခုဟာတော့ချင်းကြောက်တဲ့သဘောနဲ့ပါတယ်ဒီတပ်ပုံကြီးရဲ့တက်လူကြီးရဲ့အတွက်လည်းစိတ်ပူတာသူတို့မြန်မာနိုင်ငံမှာဒါမျိုးဆိုတာရှားပါတယ်ဟိုအရင်တော့ဖြစ်ခဲ့ဘူးလားရှိရဘူးလုံးဝဆောင်းဖြစ်တယ်ဘာလို့ဆက်ပြီးဒီလူနဲ့ဥပ္ပိုလ်နေလဲတော့ဘာမှပြဿနာမရှိဘူးလို့ထင်တာပေါ့နော်ဟုတ်ကိုချင်းပြဿနာမရှိဘူးထင်တာအဲဓာတ်ပုံတက်လာတယ်ဘာလဲဆိုတော့ခိုင်းတဲ့သူကနောက်ကဒီကောင်တကယ်လုံမလို့လိုက်ပြီးတော့ဓာတ်ပုံများရိုက်တလား
ဥက္ကမင်းပြောကြတော့တာဖြစ်ပါတယ်။ဥက္ကိုနီကိုလှုပ်ကြံတာဟာဒုစရိုက်သမားတဦးကတာမန်လူသတ်မှုကျူးလွန်ခဲ့တာမျိုးမဟုတ်ပဲနိုင်ငံရေးရလှုပ်ကြံတာပဲဖြစ်တယ်လို့သခင်ကိုရိုမိုင်းငင်းချင်းရေးကွန်ရဲ့အဖွဲ့ကဦးထွန်းဦးကပြောလိုက်ပါတယ်။ဖေဖော်ဝါရီလ2ရက်နေ့ကပဲ Social Democratic တပ်ဦးအဖွဲ့စူနီဝဲပြီး RFA ကမေးမြန်းရမှာဦးထွန်းဦးကအခုလိုပြောကြလိုက်တာဖြစ်ပါတယ်
။ဒီမိုကရေစီရေးငင်းချင်းရေးအမျိုးသားသွေးစည်းညီညွတ်ရေးကိုမလိုလားတဲ့လူတွေအဲ့ဒါတွေကိုစန့်ကျင်တိုက်ခိုက်လို့တဲ့လူတွေတနည်းပြောရင်2008ဖွဲ့စည်းပုံကိုမပြင်လို့ခြင်းတဲ့လူတွေနောက်တစ်ခါစစ်အာဏာရှင်စနစ်ကိုစွဲမြဲကင်စွဲပြီးတော့နေခြင်းတဲ့အဓိပ္ပာယ်တွေကိုဖော်ဆောင်တဲ့လူတွေကနေလုတ်ကြံတယ်လို့ကျွန်တော်တို့ကတွေ့ရတဲ့အကြောင်းဆရာဦးကိုနီရဲ့သိဆုံးမှုအခုလိုဟုတ်လားလုတ်ကြံတက်ဖြတ်ခံရခြင်းသည်လူတယောက်ကလူတယောက်ကိုတတ်တဲ့ရာဇဝမှုမျိုးနဲ့မဟုတ်ဘဲနဲ့နိုင်ငံရေးအရာလုတ်ကြံတက်ဖြတ်တယ်လို့ကျွန်တော်တို့ကကြောက်ချက်ချပြီးတော့ဒီလိုဆွေးနွေးပြောဆိုရခြင်းပဲဖြစ်ပါတယ်
ဥက္ကိုနီကိုလေစိတ်မှာတနတ်နဲ့လှုပ်ကြံခဲ့တဲ့အတွက်တနိုင်ငံလုံးကဆက်ဆုပ်ရွှန်ရှာတာကိုခံရပြီးဂလုံးဥသောမိသားစုဝင်တွေလိုဖြစ်နေရပြီလို့စကိုင်းတိုင်းရင်းမပင်မြို့နယ်ဆိုင်းရရွာကဥကြည်လင်းရဲ့ဆွေမျိုးတူဖြစ်တဲ့ဦးဝင်းမြင့်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့က MCN ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဦးဝင်းမြင့်ကခုလိုပြောလိုက်တာဖြစ်ပါတယ်
။တော့အနေနဲ့ကတော့ဗျာဟိုဦးတော်လည်းကိုတူကောကိုကြည်လင်းကကျွန်တော်ကိုဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေအမှုမှောင်များများလေးနဲ့ပေါ်ထုတ်ပြီးပေါ်ပေါက်ပါစေလို့ပဲကျွန်တော်ကဆုတောင်းတယ်ကျွန်တော်တို့မှာတော့ခုတော့လို့ဗိုလ်ချုပ်ကိုတတ်သွားတဲ့ဆရာစောတို့လိုမိသားစုလိုကျွန်တော်တို့မိသားစုကခုမဟုတ်ဒီဖြစ်စေဟုတ်ဒီဖြစ်စေကျွန်တော်တို့မှာတော့အမဲဆက်ကြီးကခုမှဖီစီပြီးအမြဲတမ်းခုပြောကောင်းမဖို့ရအောင်လူမော်ရယ်လည်းမှာခေါင်းငုံပြီးခုပြောလောက်ရမဲ့အလုပ်တော်မှကျွန်တော်ဘာလောက်ရဘာကံရအောင်မှမသိအောင်ခံစားနေရပါတယ်ခုကကျွန်တော်ကတော့ရှက်တရားနဲ့ပတ်သက်ပြီးတော့ဒါကတော့ဖြစ်ခဲ့ရင်တော့မှကျွန်တော်ကိုယ်တိုင်ဖြစ်နိုင်တယ်ဆိုလို့ကျွန်တော်ဒီအမဲဆက်ကြီးပြောမှာဆိုကျွန်တော်ကိုယ်တိုင်တော့ထပြီးတက်ချင်စိတ်ပေါက်ပါတယ်ဗျာ
ပညာရှင်တယောက်နိုင်ငံကောင်းဆောင်တယောက်ကိုလှုပ်ကြံတယ်ဆိုတာဟာကြက်သိန်းထ6ချားစရာကောင်းပြီးအိမ်မက်တောင်မမက်ကောင်းတဲ့အရာပါလို့တနတ်သမားဦးကြည်လင်းတဲခုခဲ့တဲ့ရန်ကုန်မင်္ဂလာတောင်ညွန့်မြို့နယ်ကမဟာအောင်မြေဗိမာန်ကျောင်းတိုက်ကဆရာတော်ဦးဝီစရာမိန့်လိုက်ပါတယ်။ဇန်နဝါရီလ31ရက်နေ့ကမက်ဆီမသတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဆရာတော်ဦးဝီစရာကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။အခုလိုဖြစ်သွားတာလဲအလွန်ကြက်သိန်းထစရာပေါ့နော်ကြောက်စရာကောင်းတဲ့အလုပ်ပေါ့။ပညာရှင်တယောက်ကိုအခုလိုလှုပ်ကြံတယ်ဆိုတာလဲနိုင်ငံကောင်းဆောင်တယောက်လှုပ်ကြံတယ်ဆိုတာလဲအိမ်မက်တောင်မမက်ကောင်းဘူးပေါ့ဗျာနော်အဥစဉ်အနေနဲ့တော့အဲ့ဒါလေးပဲအထုတလေးပြောချင်ပါလေဝမ်းနည်းစွာဖြစ်ပေါ့နော
်တနတ်သမားဦးကြည်လင်းရဲ့ရဲစစ်ချက်တွေပေါက်ကြားခဲ့ရတဲ့ပတ်သက်လို့ဒီကိစ္စဟာမဖြစ်သင့်ပဲဖြစ်သွားတဲ့ကိစ္စဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကအတည်ပြုချက်ရပြီးထုတ်ပြန်တဲ့သတင်းကိုသာအတည်ပြုရေးသားကြဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်စော်ဝင်းကပြောကြားလိုက်ပါတယ်ဦးကြည်လင်းရဲ့ထွက်ဆိုချက်စာမျက်နှာ၅မျက်နှာလူမှုရေးအင်တာနက်စာမျက်နှာတွေမှာပေါက်ကြားခဲ့ရတဲ့ပတ်သက်ပြီးဖေဖော်ဝါရီလ1ရက်နေ့ကနေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံမေးမြန်းရမှာရဲချုပ်စော်ဝင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။သူ့ဝါတွေကအပေါက်တင်မဲ့ပေါက်ကုန်တာတွေပဲ။အကောင်းတာတော့အတီးပြည့်ပြည့်နဲ့ထုတ်ပေးတာကိုပဲအတီးယူတာအကောင်းဆုံးပါ။အွန်လိုင်းဆိုတော့အမျိုးမျိုးကြီးစစ်စစ်ရှိတာကြားတော့နေမှာ
။ပြည်တော်စုအစင်ဝန်ကြီးတွေနဲ့အတူနိုင်ငံတော်ခီးစဉ်တစ်ခုကအပြန်လေစိတ်မှလှုပ်ကြံခံရတာဟာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေရဲ့အားနည်းချက်ကြောင့်ဖြစ်ပြီးဒီလိုအားနည်းရတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ပါလို့ရှေ့နေဦးကြည်မြင့်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ2ရက်နေ့က DVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာရှင်းနေဦးကြည်မြန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ပြည်သူရွေးချယ်တယ်မှာအစိုးရမှာအာဏာမရှိဘူး 哎，干过一乌鸡就蛮要你的。啊，古流水大些嘞，阿龙啊嘞，比如有些的说话，不会讲，爸爸都露面啊。大概乌鸡就熬个破水里啊，被露你啊呗。哎咯，那当我去看乌布里，叫木露，第夜里一度呀，打架嘞。都是老蒋英的把的路，他们老有表达木路，他们老有南安路加过你的，他们老有啊咯，他拍么他。都到比如老蒋英有的破水里啵，也把喂。偷懒也破事的，阿龙也一堆呀咯，龙王能家，人家他妈有潘某呢，在那边的路里潘某老板都在的。
啊，俺也忙他妈屋内问他，啊，但是过年潘师傅没交啥个人，今年的路钱没有嘛，钱呢还都没有的风险的嘛，是不？这要过掉，但是伢的伢牛人呢，钱呢来嘛的路，过门过来呀，不要加来白。我过年个老家呢，等那他妈有几年个潘师傅交啥人，等那忙得送给伢的，俺也忙屋内问也。非外来的人那个啥不难嘛，就是新苗在江大广场，国民工那个苦路表家一大批牌。
如果单单引入了我们宋朝那古时的人，第一类的钱啊，他们有的工资领还来。但是说俺们啊，亲戚里面嘛，当了家里集团的，第二个这个入股方面这个四分五的，俺们家属于这个高年级的，亲戚领还来。还有土地啊的，啥啊，财产的嘛，财产无数嘛，表面表面，人还多多。
第一个呢，开卡哈，那天开看下马虎，交钱没留着呗。那天几张拉马虎的，所以伢嘞开批拉你交。啊，那个龙哥的呢，那俺那的千把七里结果，雷他上天家伙，一几张，可别说过来硬挖过一个，不要加来白。开回来那那个当林老马千把嘞，县内五股的六江看下马的，奥美外看那马，现在五股里啊，苦路不要加一点批白。
他说：“今年在这看看嘛，那天津山烂嘛呗，就那让累死人了。那个地主都是历年没家嘛，
妈的，那老南京佬的钱那边，嘿 ，justice， 这样人家的，那 independence 都来钱，都 peace， 你讲的，你 equality， 这样人家的都来钱呢，没退休的，那路看的人间之宝，快就你家 equality， 哎，你不啊，就那路。”在那路上咯 ，and I have we have no future， 哪个没提到？那路路内的路家吧路叫叫的空巴的
呀。那咯，在西山叫叫西屿西的，因为没有个，特别是有乌龟的，因为公园比较较多了，偏白的。啊，可是我妈妈大大是干么？时间老快，咩？技术伢子家的，别的阿龙技术就慢嘞，明个包呢，别的伢子就慢。